ီးခဲ့တဲ့တပတ်ကအမေရိကန်လေကြောင်းလိုင်းပေါ်ကနေလိုက်ပါလာတဲ့မြန်မာဒုက္ခသည်တူလေရင်ပေါ်ကနေခုံချထွက်ပြေးဖို့ကြိုးစားရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့ကိစ္စနဲ့ဖန်စီတရားဆွဲခံထားတဲ့အမှုကိုလူအများစိတ်ဝင်စားဖြစ်ခဲ့ပါတယ်။သူဘာကြောင့်အခုလိုလောက်ခဲ့ရတယ်လဲဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူဟာဘူအစိုးရရဲ့ပုံမှန်တတ်ခံထားတယ်လို့ဒုက္ခသည်ရေကူညီဆောင်ရွက်သူတွေကပြောပါတယ်။အသေးစိတ်ကိုဆက်လက်တင်ပြပေးပါမယ်ရှင်။မေလ25ရက်ဂျာဗာပရီနေကအမေရိကန်လေရင်အေအေဘော်ကနေခုံချထွက်ပြေးဖို့ကြိုးစားရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့အသက်20နှစ်အရွယ်ကရင်ဒုက္ခသည်မျိုးသားတူဖြစ်တဲ့ကိုထွန်းလုံစင်ရဲ့အမှုကိုစစ်ဆေးဖို့အတွက်ဇာမဲဂျာဗာပရီနေဇွန်လ1ရက်နေ့မှာသူ့ကိုရုံးထုတ်ဖို့ရှိပါတယ်။သူဟာအင်္ဂလိပ်စကားသိမ့်ပြောတတ်တာကြောင့်ဘာကြောင့်အခုလိုလုပ်ရတယ်လဲဆိုတာကိုမသိရသေးလို့ပြည်ထောင်စုတောက်ကြမင်းကရုံးထုတ်ခဲ့ပေမဲ့စကားပြန်မရှိတာကြောင့်သူ့အမှုကိုရက်ရှိဆိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလောလောဆယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့ရဲ့ဘုအချင်းထောင်မှာဖန်စီထဲသိမ်းခံထားတဲ့ကိုထွန်းလုံစုံရဲ့အမှုကိစ္စနဲ့ပတ်သက်ပြီးကူညီဖို့အတွက်နိုင်ငံတကာဒုက္ခသည်ကယ်ဆယ်ရေးကော်မတီကတာဝန်ရှိသူတွေတနင်္ဂနွေနေ့မှာသူနဲ့တွေ့တွေ့ဖို့ကြိုးစားခဲ့ကြအောင်အတူလိုက်ပါသွားတဲ့မြန်မာဘာသာပြန်ကိုထူးကအခုလိုပြောပြပါတယ
်။မနေ့ကကျွန်တော်ဒီကနေကျွန်တော်ဟို migration နဲ့ပတ်သက်ပြီးတွေ့လို့လုပ်တဲ့ခြားချောင်းကပါစတာပေါ့နော်။အမျိုးသမီးတယောက်နဲ့ကျွန်တော်တွေ့တယ်။သူတို့ကသူတို့လောလောဆယ် RS ကကိုသားပြူပေါ့နော်သူကျွန်တော်ကိုခေါ်ပြီးတော့ကျွန်တော်မြောက်သွားတယ်သွားတော့အဲ့မှာ main game မှာဟိုသူကဖက်ဒရယ်ကနေတော့ခိုင်ထားတာဖြစ်တဲ့တည်းကဘူးမတွေ့စုမရဘူးဆိုတော့တော့ကျွန်တော်သိရတယ်ကျွန်တော်အဲ့ဒါတည်း8 point ရှိတဲ့အတောင်းဝန်ကြတဲ့သူရဲ့ captain နဲ့သူစကားပြောကြည့်တော့အင်္ဂါနေ့ကိုလာကြည့် try ကြည့်ပါတဲ့ဘယ်နှဖြစ်ပေါ့နော်ကျွန်တော်9နိုင်ချင်းရတယ်ဆိုတော့တော့ try ကြည့်ပါပေါ့နော်သိစင်ရမရဆိုတော့ပြောတတ်သေးတယ်ဒါနဲ့တော့ကျွန်တော်ပြန်ချင်းရတာရှိတယ်
သူဟာမြောက်ကယ်ရိုင်းနားပြည်နယ်ရှာလော့ဒေါဂလပ်နိုင်ငံတကာလေဆိပ်ကနေ CRJ-200 ဂျက်လင်ရဲ့မျိုးစားနဲ့အမေရိကန်လေကြောင်းခီးစဉ်အမှန် 5242 မှာလိုက်ပါပြီးသူအခြေကျနေထိုင်တဲ့မြူဘန်မြို့ကိုသွားဖို့အတွက်လေရင်ပြန်တက်ဖို့ပြင်နေချိန်မှာပဲထိုင်နေရာကထလေရင်တကားမကြီးစီသွားပြီးဖွင့်ဖို့ကြိုးစားချိန်မှာလေရင်တွေကသူ့ကိုတားခဲ့တာဖြစ်တယ်လို့ကြံခီးတဲ့လူကလည်းသူ့နေရာကနေထပြီးကူညီခဲ့ကြပါတယ်ဒါပေမဲ့သူ့ကိုတားခဲ့တဲ့လေရင်မဲကိုကြိုက်ပြီးတော့လေရင်ပြေးလမ်းပေါ်ကိုခုန်ဆင်းသွားတဲ့အတွက်သူ့ကိုလေစိတ်ဝန်ထမ်းတွေကဝိုင်းပြီးဖမ်းဆီးခဲ့ကြရပါတယ်။လေရင်ပေါ်ကနေဆင်းဖို့ကြိုးစားရင်းလေရင်မဲကိုပါကြိုက်ခဲ့တဲ့ဥပဒေချိုးဖောက်မှုနဲ့လေကြောင်းအာဏာပိုင်တွေကသူ့ကိုဖမ်းဆီးပြီးဘိုးအစိုးရရဲ့ပုံမှန်တတ်ခံထားရတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဘာသာပြန်ကိုထူးကအခုလိုပြောပြပါတယ်
။သူတက်စီချာမတွေ့ရသေးတော့လေ။ဒါပေမဲ့သူတို့သူများပြောတာပဲကျွန်တော်ကြားရပါတော့။သူတို့ဆိုင်ရနေတာရဲ့ authority ကြီးပေါ့နော်။ဒါလည်းလာကြည့်လို့ရှိရင်သူ့ရဲ့final destination ကတော့ new burn ဆိုတဲ့မြို့မှာဖြစ်တယ်ဒါပေမဲ့သူကရှားတော့မှတစ်ခေါက်ဆင်းရတယ်ဆိုတော့အဲ့ဒါကိုဒီဆင်းတဲ့ချိန်မှာအဲ့ဒီပြဿနာမျိုးဖြစ်သွားတာပါသူကမနေ့ကဟိုရှားတဲ့လောက်ဆိုအဲ့အမရှိရဲ့အဲဂျိန်းကလို့ဆိုတော့သူ့ကိုဖဏ္ဍတာ federal ကဖဏ္ဍတာဆိုပြောပါတယ်ပြီးတော့သူ့ရဲ့ court date က celebrate နဲ့
အမေရိကန်ပြည်ထောင်စုကိုလာရောက်နေထိုင်ဖို့အတွက်ဒုက္ခသည်တွေပြောင်းရွှေ့အခြေကျနေထိုင်မှုကိုကူညီပေးတဲ့ဘာသာရေးအဖွဲ့တစ်ခုဖြစ်တဲ့ Episcopal Immigration Ministry ကနေသူ့ကိုတာဝန်ယူခေါ်ခဲ့တာဖြစ်ပြီးအခုဒီအဖွဲ့ကြီးကလည်းတက်ဆိုင်ရာအာဏာပိုင်တွေနဲ့နိုင်ငံသားရဲ့ဌာနကိုပါဆက်သွယ်ထားပြီးသူ့အမှုနဲ့ပတ်သက်လို့ဘာတွေကူညီပေးရမလဲဆိုတာကိုကံလန်းထားပါတယ်။ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုမှာနေထိုင်ခဲ့တဲ့သူဟာဘန်ကောက်မြို့ကနေဟောင်ကောင်ကိုတဆင့်အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်ကိုရောက်လာခဲ့တာဖြစ်ပြီးသူအခြေကနေထိုင်တဲ့ကမ်းခြေမြို့ဖြစ်တဲ့နယူးဘန်မြို့ကိုသွားမှာဖြစ်ပါတယ်။2005ခုနှစ်ကနေစပြီးတော့မြောက်ကယ်ရိုင်းနားပြည်နယ်မှာလာရောက်အခြေကနေထိုင်ကြတဲ့ဒုက္ခသည်ဦးရေ2500ကျော်ရှိပြီးအဲ့ဒီထက်က8400ကျော်ဟာမြန်မာဒုက္ခသည်တွေဖြစ်ပါတယ်။ယူဘန်မြို့မှာတော့အခြေကျနေထိုင်ကြတဲ့မြန်မာဒုက္ခသည်ဦးရေ1900ရှိပြီးအများစုကတော့ကရင်ဒုက္ခသည်တွေဖြစ်ကြပါတယ်ရှင်။